ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ထိန်းချုပ်ရေးအတွက်မြန်မာနိုင်ငံမှာအစိုးရပိုင်းဤသူပုဂ္ဂလိကအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းပိုင်းတွေမှာလည်းပြင်ဆင်မှုတွေရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကလူစုလူဝေးတွေကနေတဆင့်မြန်မြန်ဆန်ဆန်ကူးစက်နိုင်တာကြောင့်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုမရှိစေရေးအတွက်ရုပ်ရှင်ယုံတွေနဲ့မူဂျိုအကြောင်းတွေကိုမတ်လ16ရက်နေ့ကနေယာယီပိတ်သိမ်းထားဖို့မြန်မာနိုင်ငံစားသုံးသူများကာကွယ်ရေးအသင်းနဲ့ပြည်ကြားရေးဝန်ကြီးဌာနတို့ကနေဒီနေ့ညနေမှာပဲညွှန်ကြားချက်ထုတ်ပြန်ပါတယ်။COVID-19 ကကမ္ဘာအနှံ့ကူးစက်ပြန့်ပွားနိုင်တဲ့ကမ္ဘာကပ်ရောဂါဖြစ်တယ်လို့မတ်လ17ရက်နေ့မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ကြေညာခဲ့ပြီးဖြစ်ပါတယ်။ရုပ်ရှင်ယုံတွေပိတ်သိမ်းမှုကိုမတ်လ15ရက်နေ့ကနေပြန်ကြားရေးဝန်ကြီးဌာနကညွှန်ကြားရေးမှုကဖုန်းဆက်ပြီးအစည်းအဝေးခေါ်တယ်လို့ဦးစာကဏ္ဍကပြောပါတယ်
။ဒါပေမဲ့မနေ့ညတော့ည10နာရီဝယ်17နာရီလောက်မှာပြန်ကြားရေးကဟိုဟာညွန်ကြားရေးမှုဦးသိန်းနိုင်ကရုပ်ရှင်ယုံတွေအကုန်လုံးတယ်လီဖုန်းလိုက်တက်ပြီးတော့ဒီနေ့မနေ့စင်တိုင်းမှာသူတို့အစည်းအဝေးခေါ်ပြီးတော့ရုပ်ရှင်ယုံတွေဖိတ်ဖို့ပြောတယ်။စာတော့မထွက်ဘူး။နှုတ်နယ်ပဲပြောတာလို့ပြောပါတယ
်။ရုပ်ရှင်ယုံတွေအပြင်မူဂျိုအကြောင်းတွေကိုလည်း every 30ဒီရနာထားဖို့စာသုံးသူများကာကွယ်ရေးအသင်းကထုတ်ပြန်ထားသလိုလိုက်နာမှုမရှိတဲ့အကြောင်းတွေကိုပညာရေးဝန်ကြီးဌာနအခြေခံပညာဦးစီးဌာနတို့နဲ့ပူးပေါင်းပြီးထိထိရောက်ရောက်အရေးယူသွားမယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်။အစိုးရညွှန်ကြားချက်တွေကိုဆောင်ရွက်မှုတွေရှိသလိုအရက်ဖက်အဖွဲ့အစည်းတွေမှာဆိုလဲယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအစီအမံတွေစတင်ပြင်ဆင်လာကြပါတယ်။လုပ်ငန်းခွင်တွေမှာ COVID-19 ယောဂါကာကွယ်ဖို့အတွက်အိမ်ကနေအလုပ်လုပ်တာမျိုးတွေကိုဒီတစ်ပတ်ကနေစပြီးလုပ်နေပြီလို့မြန်မာအမျိုးသမီးများအဖွဲ့ချုပ် WLB ရဲ့တွဲဖက်အထွေထွေအတွင်းရေးမှူးတနမ်မိုးမိုးကပြောပါတယ်
။ကျွန်မတို့ယောဂါမှာခါကြတော့လောလောဆယ်ပြီးခဲ့တဲ့ဒီသောကြမီအနေပေါ့နော်သောကြမီကနေနောက်ဆုံးထားပြီးတော့ဒီအပတ်ဒီတနင်္လာနေ့နောက်မှာသောကြသီသာဝန်ထမ်းတွေကိုဒီရုံးမှာမဟုတ်ပဲနဲ့အိမ်ကနေပဲအလုံးလုံးဖို့ဆိုပြီးတော့ကျမတို့အဲ့လိုလုပ်ထားတယ်ကာကွယ်ဖို့ဝန်ထမ်းတွေကျမတို့ရဝန်ထမ်းတွေကချို့တွေကအဝေးအနေဒီမတ်စကာဒီနဲ့အဝေးစီးလာရတဲ့လူတွေရှေ့တက္ကစီဆိုပေမဲ့လည်းချို့လည်းအဝေးစီးလာရတဲ့လူတွေဖြစ်တော့ကျွန်တော်ရဲ့ safety ကိုဥသာပေးတဲ့အနေနဲ့ကျွန်တော်တို့အိမ်မှာပဲအလုံးလုံးဖို့ဆိုတဲ့အားလေးတွေကိုကျွန်တော်တို့အာစီစဉ်လေးတွေအတော့မိချထားတာရှိတယ်ပြီးတော့ကဲလို့တခုခုဟာဒီ COVID-19 နဲ့ပတ်သက်တဲ့အာဒီချက်လက် resolution နဲ့ဒီရုံးမှာတာဝန်ရှိတဲ့တယောက်ကနေမှပုံမှန်ဝန်ထမ်းတွေကိုအပြီးပေးတာဒီချက်ပေးတဲ့မျိုးလေးလို့ဖို့ဆိုတဲ့အစီအစဉ်ကျွန်တော်တို့ဆွဲဖို့ရှိတယ်အဲ့တော့တော့တပတ်ပေါ့ဒီအာ6ရက်နေ့ကနေတောက်ကြရက်ပြန်တောက်ကြနေ့ထီကိုကျွန်တော်တို့အိမ်မှာပဲလုပ်မယ်ဒါပေမဲ့အာဒီတောက်ကြပြီလို့ချက်စနေနေ့နေ့ဆိုတာကျွန်တော်တို့အချိန်ကြီးပြန်စီမယ်အိမ်မှာပဲဆက်ပြီးလုပ်ဖို့အာဖြစ်လည်းဖြစ်မယ်တကယ်လို့အဲ့ဒီမှာအချိန်ကြီးတခုခုပြောင်းလဲသွားတယ်ဆိုလို့ရှိရင်တော့ရုံတက်ဖို့ကိစ္စကိုအဲ့ဒီကျမှပြန်ပြီးတော့ဆုံးဖြတ်မယ်ပေါ့
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမရှိစေရေးအတွက်နိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်နဲ့တက်မတော်နေအခမ်းအနားအပါအဝင်အထင်းအမှတ်ပွဲလမ်းသဘင်တွေနဲ့တကြံပွဲတော်တွေကို April 30ရက်နေ့အထိပိတ်သိမ်းထားပါတယ်။ဒီကနေ့မတ်လ16ရက်နေ့စီရင်အရာတကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူစုစုပေါင်းက 13,000 ကျော်ရှိပြီးသေဆုံးသူစုစုပေါင်းက 6,600 ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်တက်တင်ဖြစ်ပွားရာတရုတ်နိုင်ငံမှာတော့ COVID-19 ဖြစ်ပွားသူစုစုပေါင်း 8,000 ကျော်နဲ့အများဆုံးဖြစ်ပြီးအီတလီက 24,000 ကျော်နဲ့အီရန်က 14,000 ကျော်ရှိပါတယ်။ဒီကနေ့တရက်တည်းမှာပဲအီရန်မှာယောဂါပိုးရှိသူအသေး 1,000 ကျော်တွေ့ရှိခဲ့ပြီးတရက်တည်းမှာပဲသေဆုံးသူ 100 ကျော်ရှိခဲ့ပါတယ်။ကျွန်မအိတ်သနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။